င်စီစဉ်ကကျူးဇူးပါရခင်ဗျာဒီတစ်ပတ်မှာတော့ထိုင်းနိုင်ငံမဲဆောက်မြို့မဲတော်စည်းကမ်းကိုဦးစီးတည်ထောင်ပြီးလူမှုရေးလုပ်ငန်းတွေထူးကျွန်းအောင်မြင်စွာဆောင်ရွက်နေတဲ့ဒေါက်တာစင်ဒီယာမောင်ရဲ့တွေ့မြင်တွေကိုကြားကြရမှာပါဒေါက်တာစင်ဒီယာမောင်ဟာဖခင်ဖြစ်သူကကျမ်းမာရေးမှုဖြစ်တာကြောင့်ငယ်စဉ်ကတည်းကဆရာဝန်ဖြစ်ကျင်တဲ့စိတ်နဲ့အတူလူလူရဲ့ဒုက္ခလိုအင်းတွေကိုဖြည့်ဆည်းပေးလိုတဲ့စိတ်နိုင်ငံရဲ့လူအကျက်တွေကိုစောင့်ကျဉ်းပေးလိုတဲ့စိတ်တွေရင့်တန်လာခဲ့သူဖြစ်ပါတယ်။1985ခုနှစ်မှာဆရာဝန်ဘွဲ့ရရှိပြီး1988ခုနှစ်မှာပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေအပြီးမှာတော့ခိုင်မာတဲ့နိုင်ငံရေးခံယူချက်ဆုံးဖြတ်ချက်တွေကြောင့်ပဲထိုင်းမြန်မာနယ်စပ်တနေရာကိုရောက်ရှိလာခဲ့တာပါ။ဒ
ီဆန္ဒပြပွဲတွေပေါ့နော်ဒီဖြိုခွင်းခံရတဲ့အချိန်မှာကိုမြောင်မှန်းထားတယ်လို့ပေါ့နော်အကြောင်းလဲကြီးကမဖြစ်လာဘူးဖစင်ကလေးကဖြစ်သွားတဲ့အခါကျတော့ဒီပေါ်မှာနေသတ္တဒေတာကျမ်းမှာစူးစီးပြီးတော့ဒီမိုကရေစီရေးအတွက်ဆက်လက်ဆောင်ရွက်ကြမယ်ဆိုတဲ့အခြေအနေတွေကိုလည်းကျမတို့ချားသိရတယ်ပေါ့။ဒါတစ်ချိန်တည်းမှာပဲဒီမှာရွေးကောက်ပွဲတွေပြန်ပြီးတော့ဆောင်ရွက်မယ်ဆိုရင်လည်းဒီရွေးကောက်ပွဲရလပေါ်မှာတော့နိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ကျမတို့ဒီရွေးကောက်ပွဲမှာအလုံးကနေပြီးတော့မျှော်လင့်ထားတဲ့အတိုင်းပေါ့ဒီအနိုင်ရတဲ့တို့ပေါင်းဆက်စည်းရဲ့ဥဆောင်မှုပေါ်မှာနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုတွေနဲ့ကျမတို့ဒီနေဆက်တီတာမှာရှိတဲ့တိုင်းရင်းသားနေတီမှုလူစီအားစုတွေနေနဲ့နိုင်ငံကာလာတို့အတွင်းမှာပေါ့နော်ပြန်လည်ထူထောင်ရေးကိစ္စတွေကိုပြန်လုပ်နိုင်မယ်ပေါ့ဆိုတော့ကျမတို့နေဆက်ထွက်လာတာကတော့စီစဉ်ရတော့ဒီကြာကြီးအခြေအနေတစ်ခုပေါ်မှာဝိုင်းဝန်းပြီးတော့လိုအပ်ချက်တွေပြီးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့အခြေအနေပါ
ယာယီဆိုပြီး6လတနည်းလောက်ပဲကြာလိုက်မယ်လို့မူလကထင်ထားခဲ့ပေမဲ့ဒေါက်တာစင်ဒီယာမောင်ဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမဲတော်စည်းကမ်းတည်ထောင်ပြီးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလှုပ်ဆောင်လာခဲ့တာအခုဆိုရင်အနှစ်20ရှိသွားခဲ့ပါပြီ။ဒီအနှစ်20ခီးရှည်ကာလတလျှောက်ဖြတ်သန်းမှုအတွေ့အကြုံတွေကိုပြန်လည်သုံးသပ်ကြည့်မယ်ဆိုရင်ဒေါက်တာစင်ဒီယာမောင်အတွက်ဘာတွေတူးတက်ရရှိခဲ့ပါသလဲ
။အစီအကတော့ဒါကျွန်တော်တို့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအစုတွေနဲ့ဒီနယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားလူမျိုးစုတွေမှာကျမရေးရဖြစ်စီပညာရေးဖြစ်ဖြစ်စီပေါ့နော်ဒီပူပေါင်းဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်မှုတွေအောင်နာလည်မှုတွေပို့တော့ဒီ၆လနိုင်နေပေါ့အဲသို့တော်လည်းဒီပြည်တွင်းအခြေအနေရဲ့စီးပွားရေးနိုင်ငံရေးစက်တဲမှာတော့နေ့စဉ်နဲ့မျှပို့တော့ဒီလူထုတွေရဲ့အခက်တဲ့အခက်ခဲတွေကိုလည်းကျွန်တော်တို့ဒီနယ်စပ်တွေတာမှာပဲပို့တော့ချင်းချင်းရှိရှာမြင်နေရတယ်ပေါ့နော်နောက်တစ်ချိန်တည်းမှာပဲဒီနယ်စပ်တခြားမှာရှိနေတဲ့နေထိုင်ရတဲ့ဒီထိုင်းနိုင်ငံသားတွေထိုင်းနိုင်ငံလူခွင့်ရခွင့်စီးတွေနဲ့လက်ရှိထိုင်းပြည်နယ်ဈေးမအေးထားတဲ့အနေနဲ့လည်းဒီမှာပြည်ရဲ့လက်ရှိအခြေအနေပေါ်မှာသူတို့တိုက်ရိုက်ဒီပြဿနာဖြစ်ရှင်းမှုတွေမှာပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်လာတဲ့အတွက်ကြောင့်ဒီမှာပြည်ရဲ့ဒီဒီမိုကရေစီရေးနဲ့ဒီလူခွင့်ရအဆောင်မှုမှာလည်းဒီလက်ရှိလူခွင့်ရနဲ့ဒီဈေးမအေးပြည်နယ်ဆောင်ရွက်နေတဲ့ကျမတို့ဒီလုပ်ဖို့ကံတဲ့နေနဲ့လည်းကျမတို့ပူပေါင်းဆောင်ရွက်မှုတွေပို့တွေ့ရတဲ့အတွက်ကြောင့်အားရပါလား
မဲတော်စည်းကမ်းဟာ2008ခုနှစ်အတွင်းလူနာ300,000ကိုကုသပေးနိုင်ခဲ့တယ်လို့ဒေါက်တာစင်ဒီယာမောင်ကပြောပါတယ်ဒါပေမဲ့ဒီလောက်ပမာဏကူညီဆောင်ရွက်ပေးနိုင်တာကိုသူမအနေနဲ့အားရကျေနပ်မှုမရှိသေးပါဘူးလုံဆောင်ကြရီတပုန်တပင်ကြံနေပါသေးတယ်တဲ့
အချိန်ဒီခုမှတော့ဒါကျမတို့ဒါမဲ့လူငယ်တွေအတွက်ကလေးတွေအတွက်ဒီဆုံးကြရအခွင့်အလမ်းတွေကိုကျမတို့ဖန်တီးပေးနိုင်တယ်ပေါ့သို့တော်လည်းဒါကတော့ဆောင်ရွက်ပေးနိုင်တာအသေးမွှားလေးပါပဲတကယ်ပြဿနာကြီးတစ်ခုလုံးပေါ့နော်နယ်စပ်ဒေသတစ်ခုလုံးဒါမဟုတ်ထိုင်းနိုင်ငံရောက်နေတဲ့မြန်မာပြည်သားတွေဒီဘက်မှရှိတဲ့မြန်မာပြည်သားတွေအကုန်လုံးပြဿနာနဲ့နှိုင်းချင်တော့ကျမတို့လုပ်ပေးနိုင်တာအသေးလေးပါပဲအဲ့ဒီပုံမှာတော့ဒီလိုလုပ်ငန်းဆောင်တာတွေပေါ်ထွန်းလာဖို့ပေါ့အထူးသဖြင့်တော့ကျမရဲ့ပညာရေးဝန်ထမ်းတွေသမဂ္ဂဦးတော်ဒီလိုလူထုအခြေပြုအဖွဲ့အစည်းတွေပါတကယ်ကြည့်ကြပါဝင်လို့ကြားလာပြီးတော့တိုင်းပြည်ရဲ့ပုံစံရေးတွေသူချင်းတော့ပြန်လဲထူထောင်ရေးကိစ္စတွေနှိမ့်ချရေးကိစ္စတွေမှာတစ်ဆက်ပို့တော့အများကြီးလုပ်မှာပဲဖြစ်နိုင်မှာပေါ့နော
်ဒီမိုကရေစီလူခွင့်ရေးစတဲ့နိုင်ငံရေးနဲ့ကျန်းမာရေးတို့ဘယ်လိုဆက်နွယ်ပတ်သက်နေပါသလဲဒေါက်တာစင်ဒီယာမောင်ဟာကျန်းမာရေးပညာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာမညီမျှမှုတွေရှိနေသည်လူမှုဒုက္ခပြဿနာတွေဖြစ်ရှင်းနိုင်မှာမဟုတ်ဘူးလို့ယုံကြည်ထားပါတယ်။ဒီယုံကြည်ချက်တွေကြောင့်ပဲဒေါက်တာစင်ဒီယာမောင်ရဲ့လူမှုရေးစိတ်ဓာတ်နဲ့နိုင်ငံရေးခံယူချက်တွေဟာခိုင်မာတဲ့ထက်ခိုင်မာလာခဲ့ရတာပါ။အ
ဓိကတော့ကျွန်တော်တို့ကျန်းမာရေးပညာရေးဝန်ထမ်းတွေကနေ့စဉ်လူထုနဲ့ဆက်ပြီးတော့ထိတွေ့တဲ့အချိန်ရဆက်ပြီးတော့ကိုယ်လူထုတွေရဲ့အခြေခံပြဿနာတွေဖြစ်တဲ့ဒီသဝနေရေးပညာရေးတွေနဲ့စီးပွားရေးပြဿနာတွေနဲ့တော့ မနည်းများမှုတွေပေါ့နော်အဲ့ဒါကိုဖြေရှင်းနိုင်ပြီးပြီးတော့ဒါကျမရေးအေးရဒီစီဝါကူတာမှုတွေနဲ့ဒီကျမရေးစနစ်တွေကိုပြန်လည်ပြီးတော့ထိထောင်နိုင်မှုအခက်ခဲရှိတယ်ဆိုတာကိုအလုံးအားလည်းသတိပြုကြပါတယ်အဒီပုံမှာအဲဒီအရေးခင်ဖြစ်တဲ့အခါကျတော့ဒီမြန်မာပြည်ကျမရေးအဆင့်တန်းနှင်လာဖို့ဆိုတော့ဒီဒီမိုကရေစီလူခွင့်ရေးတွေပုံမြင့်တင်မှရမယ်ဆိုတဲ့အနေထားနဲ့ကျွန်တော်တို့ပါလာတာပေါ့
ဒေါက်တာစင်ဒီယာမောင်ဟာလူမှုအကျိုးအတွက်နိုင်ငံအကျိုးအတွက်ဆောင်ရွက်နေသူဖြစ်ပြီးသူမရဲ့လှုပ်ဆောင်ချက်တွေဟာနိုင်ငံမှာပြည်သူလူထုကိုယူဆရှိတဲ့တိုင်းပြည်ရဲ့အနာဂတ်ကိုတည်ဆောက်ပေးမဲ့သူတွေရှိနေပါလားဆိုတာကိုပြသနေတာဖြစ်တယ်လို့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်က1999ခုနှစ်ဒီဇင်ဘာလ10ရက်နေ့ကချီကျူးပြောဆိုခဲ့မှုပါတယ်ဒေါက်အောင်ဆန်းစုကြည်အပေါ်မှာကဒေါက်တာစင်ဒီယာမောင်ရဲ့အမြင်ကဘယ်လိုရှိပါသလဲ
ဒေါက်အောင်ဆန်းစုကြည်ရောသူရဲ့ရှင်ကြည့်ချက်ဒီခိုင်မာဆုံးတဲ့ဆုံးဆုံးမှုတွေကိုတော့အမြင့်ဆုံးအခြေအနေမှာရှိပါတယ်ဒီမှာတို့သူရဲ့ဒီရင်ခိုင်ရေးတိုက်ပွဲဝင်နေတဲ့နော်ဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့လမ်းစဉ်ပေါ်မှာလည်းကျွန်တော်တို့မြန်မာပြည်သူပြည်သားသမဂ္ဂနိုင်ငံတကာရဲ့ထောက်ခံမှုတွေကိုလည်းအများကြီးပဲတွေ့ရှိရပါတယ်အဲဒီပေါ်မှာကျွန်တော်တို့မြန်မာပြည်သားတယောက်အနေနဲ့နော်ကိုယ်ယူဖို့မြောက်တာရှိပါတယ်သို့တော်လည်းဒီလိုချက်ဆက်တန်းကြောက်တဲ့တတရဲ့ပြင်းထန်မှုအောက်မှာပေါ့နော်ဒီလိုအခြေအနေနဲ့နှစ်ပေါင်းများစွာပေါ့နော်နေထိုင်ရတော့ပေါ်မှာကျွန်တော်တို့နိုင်ငံသားအလုံးအော်နိုင်ငံတကာတိကျစုတွေအော်ဒါတာဝန်ရှိပါတယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေကိုဒေါက်တာစင်ဒီယာမောင်အနေနဲ့ဘယ်လိုမြင်တွေ့ကျင်တယ်လဲဆိုတော့ပါပဲခင်ဗျာ
ကျွန်တော်တို့ကမြင်စေချင်တယ်ဆိုတော့ကိုရှိတဲ့ရောက်တဲ့နေရာမှာလက်ရှိရှိနေတဲ့နေရာပေါ့နော်အဲ့ဒီမှာရှိတဲ့ပြည်သူလူထုဆိုတာမှာဒီကွဲပြားခြားနားမှုတွေအများကြီးတွေ့ရမယ်အခက်အခဲတွေအများကြီးတွေ့ရမယ်။ဒါမလို့ဒီဘယ်လိုပဲကြွေးပြချမ်းသာမှုနဲ့အခက်အခဲတွေရှိစေပေါ့နော်။သူညီတဲ့ရင်းချမ်းရေးတည်ဆောက်လို့ကျင်လာရဲ့၊ညီငယ်ဆောင်ရွက်ခြင်းနဲ့ဆန္ဒတွေရဲ့၊နောက်တော့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒတွေရှိမယ်ဆိုရင်နော်တရားဒီယုံကြည်ကြည်နဲ့လက်တွဲသွားပြီးတော့ရှိတဲ့အစားအနေပြီးတော့နော်အကောင်းဆုံးဖြစ်အောင်ဆက်လက်ပြီးတော့ကြိုးစားနိုင်ကြပါလား
။ဒေါက်တာစင်ဒီယာမောင်ဟာသူမရဲ့မဆုံးမနစ်ကြိုးပမ်းဆောင်ရွက်မှုတွေကြောင့်ကနေဒါနိုင်ငံကချီးမြှင့်တဲ့ဂျွန်ဟန်ဖရီစ်လူခွင့်ယေဆုအာရှတက်ရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ဖိလစ်ပိုင်နိုင်ငံကချီးမြှင့်တဲ့ရမွန်မက်ဆေးဆေးဆုစပိန်နိုင်ငံကချီးမြှင့်တဲ့လူမှုရေးစီးပွားရေးယဉ်ကျေးမှုဆိုင်ရာလူခွင့်ယေဆုစတဲ့နိုင်ငံတကာကအတိအမှတ်ပြုတဲ့ဆုတစိတ်ပေါင်းများစွာချီးမြှင့်မြောက်စားခံရသူလည်းဖြစ်ပါရယ်ခင်ဗျာအခုတစ်ပတ်သူတွေးသူမြင့်စီစဉ်ကိုလည်းဒီမှာပဲရနာခွင့်ပြုပါခင်ဗျာနားဆင်ကြတဲ့အတွက်လည်းပြည့်စုံပြီးပဲရှိပါရယ်